အတော်လာကန်တာခံထားရတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေဟာနှစ်စဉ်ပွင့်လင်းရာသီရောက်ပြီးဆိုရင်ပြည်ပနိုင်ငံတွေကိုသွားဖို့ကြိုးစားလေရှိကြပြီးလမ်းခရီးမှာမကြာခဏဖမ်းဆီးခံရတာအသက်ဆုံးပါရတာတွေလည်းကြုံရလေရှိပါတယ်ဖေဖော်ဝါရီလတရနေ့ရုံးကလည်းစစ်တွေမြို့နာကပင်လယ်ပြင်မှာရေချောင်းကနေတရားမဝင်သွားရောက်ဖို့ကြိုးစားခဲ့ကြသူ30-60ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းစစ်တွေမြို့နယ ဒုက္ခသည်စခန်းတွေမှာအလောက်ကံမရှိဘဲစာဝတ်နေရေးကျတဲ့ကြတဲ့အတွက်မောင်တော်မြို့နယ်တွေကဖြစ်ကြပြီးပွဲစားတွေအခြေစနဲ့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားကြတာလို့လည်းနေဆက်သူတွေကပြောပါတယ်။ရခိုင်ပြည်နယ်မှာကြံတဲ့မွတ်စလင်အများပြားဟာဒုက္ခသည်စခန်းတွေမှာနေထိုင်ရတာအခုဆိုရင်ဆယ်စုနှစ်တခုအထိရှိနေပြီဖြစ်ပါတယ်။
ဒုက္ခသည်စခန်းတွေထဲမှာအလောက်ကံမရှိဘဲစာဝတ်နေရေးကျတဲ့ကြတဲ့အတွက်တခြားနိုင်ငံတွေကိုထွက်ပြေးကျင်ကြတာလို့စစ်တွေမြို့နယ်တက်ကြပြင်းမွတ်စလင်ဒုက္ခသည်စခန်ကဦးမောင်လေးကပြောပါတယ်။အဓိကထပ်ပြီးနေတာကအလောကံစင်တေဦးစာဝတ်နေရတဲ့စင်တေဦးနောက်ပြီးနေရတဲ့စင်တေဦးအဲ့ဒါကြောင့်ဘာနိုင်ငံသွားပြီးအလုပ်လုပ်သွားနေတာလေထပ်ပြေးနေတာလေဒီနိုင်ငံမှာဘာအလုပ်တကုတ်မှမရှိတာကို
ဒုက္ခသည်စခန်းတွေမှာရှိတဲ့မွတ်စလင်တွေကိုနိုင်ငံခြားပို့ပေးမယ်လို့လူကုန်ကူးတဲ့သူတွေကလာရောက်ဖျားယောင်းတာရှိတယ်လို့လည်းမွတ်စလင်ဒုက္ခသည်ဦးမောင်လေးကပြောပါတယ်။
ပွဲစားတဲ့လာပြီးတော့စေယုံတာတွေနောက်ပြီးတော့ပစ္စအနာပါဒနာစင်ပြီးတယ်ဆိုပြီးတော့သူတို့လုံနေကြတာဒီပွဲစားတွေကကိုပတ်စံတယ်မှာနည်းနည်းဥပမာပေးနေတယ်ပြည်တယ်မပေးလို့သူရောက်သွားရင်ပစ္စနိုင်ငံကိုရောသွားမှပစ္စံပြရမယ်ဆိုတော့စေယုံပြီးတော့မှဒီကပွဲစားတွေကိုမထမ်းတာပဲပြင်းနေတာပွဲစားတွေကိုဖမ်းရမှာတိုင်းလွဲလိုက်တယ်အနာပါဒကနီရေအပန်းလိုက်တဲ့စေယုံမကအတမလားစစ်တပ်ကတိုင်းရမှာတရားကြီးမှ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့